ာနာသွင်းပြီးနောက်ပိုင်းကိုဗစ်ရောဂါတတိယလှိုင်းဖြစ်လို့မြန်မာတပြည်လုံးမှာသေဆုံးသူတွေများပြားနေချိန်မှာဝဒေသမှာနေထိုင်သူအလုံးနီးပါးကိုကာကွယ်ဆေးထိုးပေးနိုင်ခဲ့ပါတယ်။တရုတ်ရဲ့အကူအညီကြောင့်ဒေသတစ်ခုလုံးမှာကာကွယ်ဆေးနှစ်ကြိမ်ထိုးပေးနိုင်ပါတယ်။ပြည်내ဖြစ်ကျင်တဲ့ဝဒေသကိုတရုတ်ပြည်내လို့တောင်ခေါ်လို့ရှိပါတယ်။စစ်ကောင်စီနဲ့ပြည်ပခတ်မဖြစ်အောင်နေပြီးတရုတ်နဲ့ရင်းနှီးတာဟာဝဒေသရဲ့အလားကျဲဖြစ်ပါတယ်။ဝဒေသရဲ့ဒုတိယဘာသာစကားဟာတရုတ်စကားဖြစ်ပြီးသုံးဆွဲတဲ့ငွေကြေးဟာတရုတ်ယွမ်ငွေဖြစ်ပါတယ်ဝတရုတ်ကုန်သွယ်ရေးဟာနှစ်စဉ်ဒေါ်လာတန်တထောင်ကျော်ရှိတယ်လို့ခန့်မှန်းပါတယ်ဒါကြောင့်တရုတ်ကိုမိခိုပြီးရက်တည်တဲ့ဒေသဖြစ်နေပါတယ်2008အခြေခံဥပဒေအရဝကိုပိုင်အုပ်ချုပ်ရေးတိုင်းမှာဟိုပန်မိုင်းမော်ပန်းဝိုင်နာပန်းမမန်းနဲ့ပန်းဆန်းဆိုတဲ့မြို့နယ်6ခုရှိပါတယ်အနောက်ဘက်မှာတန်လွင်မြစ်ရှိပြီးအရှေ့ပိုင်းဟာယူနန်နဲ့နယ်နိမိတ်ချင်းဆက်နေပါတယ်။ဝမြောက်ပိုင်းအဖြစ်လူသိများပြီးပန်းဆန်းကိုဗဟုပြုပါတယ်။ရှမ်းပြည်တောင်ပိုင်းမန်းဆက်ခရိုင်မှာလည်းဝတွေရှိပါတယ်။မန်းဆက်ရဲ့အရှေ့အနောက်တောင်ကထိုင်းနယ်ဇက်ဒေသမှာဝတွေနေထိုင်ကြပါတယ်
။မန်းဆက်ခရိုင်ကဝဒေသကိုဝတောင်ပိုင်းလို့သတ်မှတ်ကြပါတယ်။ဘေးမရင်ခွန်စာရဲ့တပ်ကိုတိုက်ခိုက်ဖို့အတွက်1990ပြည်လွန်ကာလတွေမှာဝါတပ်ဖွဲ့အချို့ကိုနဝဒစစ်အစိုးရကမိုင်းဆက်ခရင်တဲ့ဝင်ခွင့်ပြုခဲ့ပါတယ်။ဒါကြောင့်ဝါတောင်ပိုင်းကို101စစ်ဒေသလို့ဝါတပ်ဖွဲ့ကသတ်မှတ်ထားပါတယ်။မြို့နယ်6ခုနဲ့လူဦးရေ3000ကျော်ရှိပါတယ်။ဒါပေမဲ့ဝါတောင်ပိုင်းမြို့နယ်6ခုဟာဝါမြောက်ပိုင်းလို့တတိတခြားတည်ရှိနေတာမဟုတ်ပဲအခြားလက်နက်ကင်တပ်တွေနဲ့နီးကပ်စွာတည်ရှိနေတာဖြစ်ပါတယ်။မိုင်းဆက်နဲ့မိုင်းတုံမြို့နယ်တွေမှာစစ်ကောင်စီတပ်နေကြာစောက်တပ်ရှမ်းပြည်ပြန်လည်ထူထောင်ရေး RCSS တပ်တွေလည်းစခန်းချထားပါတယ် RCSS လိုက်တန်းလျံဌာနချုပ်နဲ့သူတို့ရဲ့ထိန်းချုပ်နယ်မြေဟာ101ဝါစစ်ဒေသရဲ့အနောက်ဘက်မှာနီးကပ်စွာတည်ရှိနေပါတယ
်2008အခြေခံဥပဒေမှာဝမြောက်ပိုင်းခရိုင်တွေဖြစ်တဲ့ဟိုပါနဲ့မမန်းကိုသာဝကိုပိုင်ဥထုတ်ရေးတိုင်းအဖြစ်သတ်မှတ်ထားပြီးဝတောင်ပိုင်းဒေသ181စစ်ဒေသကိုအခြေခံဥပဒေမှာပေါ်ပြထားတာမဟုတ်ပါဘူး။ဝနယ်မြေကိုပြည်နယ်အဆင့်ပေးဖို့မူအဖြစ်စစ်ကောင်စီကသဘောတူလိုက်တယ်ဆိုတဲ့သတင်းမှာစဉ်းစားစရာပဟေရိတွေပါဝင်နေတာတွေ့ရပါတယ်။ဝတွေတောင်းဆိုတဲ့ပြည်နယ်ထဲမှာ181စစ်ဒေသပါဝင်သလားဆိုတာမသိရသေးပါဘူး။အခြေခံဥပဒေကိုပြင်ဆင်ပြီးပြည်နယ်ပေးမဲ့စိတ်ကူးစိတ်တမ်းမှာဝမြောက်ပိုင်းနယ်မြေသာအကျုံးဝင်တာမို့ဝါတောင်ပိုင်းဒေသကိုပြည်내တဲ့ထက်သွင်းမလားဆိုတာစဉ်းစားစရာဖြစ်လာပါတယ
်2008အခြေခံဥပဒေစာမျက်နှာ16ပုံမှန်53မှာပြည်내နဲ့တိုင်းရဲ့နယ်နိမိတ်ပြင်ဆင်သတ်မှတ်တဲ့ကိစ္စကိုဖော်ပြပါတယ်နယ်နိမိတ်ပြင်ဆင်ဖို့အကြောင်းရင်းပေါ်လာရင်၎င်းနယ်နိမိတ်အတွင်းနေထိုင်တဲ့ဆန္ဒမဲပေးပိုင်ခွင့်ရှိသူတွေရဲ့သဘောထားကိုဥစွာပထမရယူရမယ်လို့ဆိုထားပါတယ်တက်ဝက်ကျော်ထောက်ခံမဲမရခဲ့ရင်နယ်နိမိတ်ပြင်ဆင်မှုမလုပ်ရဘူးလို့ဆိုပါတယ်။ထက်ဝက်ကျော်ကထောက်ခံခဲ့ရင်သက်ဆိုင်ရာကိုယ်စားလှယ်တွေရဲ့ဆန္ဒကိုရယူရပါလိမ့်မယ်။ကိုယ်စားလှယ်၄ပုံ၃ပုံထက်ပိုပြီးထောက်ခံရင်နယ်နိမိတ်ကိုသမရကပြင်ဆင်သတ်မှတ်ပေးရမယ်လို့ဆိုထားပါတယ်။တိုင်းဒေသကြီးပြည်နယ်ကိုပိုင်အုပ်ချုပ်ခွင့်ရတိုင်းဒေသစရတီရဲ့နယ်နိမိတ်ပြင်ဆင်ရေးသို့မဟုတ်အမည်ပြောင်းလဲရေးကိစ္စပေါ်လာရင်သက်ဆိုင်ရာတိုင်းဒေသကြီးဒါမှမဟုတ်ပြည်နယ်ဝန်ကြီးချုပ်ကနိုင်ငံတော်သမရထံတင်ပြပြီးသမရလိုအပ်သလိုဆောင်ရွက်ပေးရမယ်လို့ပုံမှန်54ကဆိုပါတယ
်ဝါမြောက်ပိုင်းနယ်မြေရဲ့အင်ဒီဂျင် NDAA မိုင်းလားအဖွဲ့ကတော့သူတို့ရဲ့အထူးဒေသ၄ကိုကိုပိုင်အုပ်ချုပ်ခွင့်ရဒေသအဖြစ်သတ်မှတ်ပေးဖို့စစ်ကောင်စီကိုပြောခဲ့ကြောင်းအောက်တိုဘာလ၁ရက်နေ့ထုတ်ရှမ်းတန်တော်စစ်မှာဖော်ပြပါတယ်မိုင်းလားရဲ့လိုအပ်ချက်ဟာလည်းအချိန်ကဥပဒေကိုပြင်ဆင်ရမယ့်ကိစ္စဖြစ်ပါတယ်တကယ်တော့ဝါနဲ့မိုင်းလားမှာကိုပိုင်အုပ်ချုပ်ရေးနဲ့ကိုပိုင်တရားစီရင်ရေးစနစ်တွေကျဉ်းသုံးနေတာမို့လက်တွေမှာပြည်내အဆင့်ရောက်နေပြီလို့သုံးသပ်ကြပါတယ်။ဒါပေမဲ့ဥပဒေကြောင့်အရသွားနိုင်မှုအဆင့်တွေအများကြီးရှိနေသေးတာတွေ့ရပါတယ်။ရှမ်းပြည်တိုးတက်ရေးတပ်ဖွဲ့ SSPP ဒုဥက္ကဋ္ဌစောက်ခွန်ဆိုင်ကတော့အမျိုးသားတန်းတူရေးအတွက်ဗမာပြည်내ကိုဖွဲ့စည်းရေးနဲ့ Federal Democracy နိုင်ငံတည်ဆောက်ရေးအတွက်စစ်ကောင်စီကိုတင်ပြခဲ့ကြောင်းသိရပါတယ်စစ်ကောင်စီကလည်း ဖြစ်တင်ဖြစ်တိုက်တဲ့ဖက်ဒရယ်အခွင့်အရေးကိုပေးရမယ်လို့ဆိုပါတယ်အကြတိဖြစ်နေတဲ့စစ်ကောင်စီဟာစစ်အင်အားကြီးတိုင်းရင်းသားတပ်ဖွဲ့၃ဖွဲ့ကိုခေါ်ယူတွေ့ဆုံပြီးလွတ်လွတ်လပ်လပ်ရင်ဖွင့်ခိုင်းတဲ့သဘောမျိုးဖြစ်နေပါတယ်လက်တွေ့ဖြစ်နိုင်မဲ့အလားအလာရှိလာမလားဆိုတာကိုတော့စောင့်ကြည့်ရမှာဖြစ်ပါတယ်ခင်ဗျာ